ကလသမဂဒါရုလက်နက်စစ်ဆေးအဖွဲ့တဲခူရဲဒမတ်စကတ်မြို့ကဟိုတယ်နားမှာကားဘုံကွဲပြီးတော့မော်တာနဲ့တိုက်ခိုက်ခံရတဲ့အတွက်လုံခြုံရေးအခြေအနေစိုးရိမ်ရတယ်ဆိုပြီးတော့ဒီဆီးရီးယားနိုင်ငံရောက်နေတဲ့ဒါရုလက်နက်ကျွမ်းကျင်သူတွေကပြောဆိုလိုက်ပါတယ်။လုံခြုံရေးစိတ်မချရပေမဲ့စစ်ဆေးမှုတွေဟာအလုံးမပြတ်ကြတဲ့အကြောင်းဆီးရီးယားရောက် OPCW အဖွဲ့ရဲ့ကြီးတန်းတာဝန်ရှိတဲ့မလစ်အယ်လီဟီကပြောဆိုလိုက်ပါတယ်။ OPCW အဖွဲ့ဟာဆီးရီးယားကနေပြီးတော့တရားဝင်ကြေညာထားတဲ့ဒါရုလက်နက်အစီအစဉ်ရှိတဲ့နေရာ၁၁နေရာကိုတွားရောက်စစ်ဆေးခဲ့ပြီးတော့၆နေရာမှာစက်ကရိယာရန်နေရာတွေကိုဖျက်ဆီးခဲ့ပြီးဖြစ်တယ်လို့ပြောပါရယ်။ OPCW ကိုယ်စားလှယ်အဖွဲ့ဟာပထမအကြော်စစ်ဆေးမှုကိုနိုဝင်ဘာလ၁ရက်နေ့မှာအပြီးသတ်မှာဖြစ်ပြီးတော့၈နှစ်လည်ကြာရင်တော့ဆီးရီးယားနိုင်ငံရဲ့ဒါရုလက်နက်အားလုံးကိုဖျက်ဆီးနိုင်ဖို့အတွက်ခန့်မှန်းထားပါရယ်။တစ်ချိန်တည်းမှာပဲဒီအဆိုပြုထားတာကြာပြီဖြစ်တဲ့ညဉ့်ညံ့ရေးညီလာခံကိုတော့နိုဝင်ဘာလ23ရက်နဲ့24ရက်နေ့မှာကျင်းပမယ်ဆိုပြီးတော့ဆီးရီးယားဒုတိယဝန်ကြီးချုပ်ကတ်ဒရယ်ဂျမယ်ကပြောဆိုသွားပါရယ်ခင်ဗျာ။